မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝန်းကဒီမိုကရေစီလွတ်လပ်ခွင့်နဲ့ဆက်လက်ချစင်းနေစေဖြစ်တဲ့အကြောင်းဝါရှင်တန်ခြေဆိုင်ဖီယန်ဟောက်စ်ရဲ့အစိုးရခန်းစားတစ်ကဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုစက်စစ်လေ့လာထားတဲ့အစိုးရခန်းစားထဲမှာတစ်စိတ်တစ်ပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံထားရတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က32မှတ်ရထားရကနေဒီနှစ်မှာတမတ်ရော့ပြီးအမှတ်30ရရှိခဲ့တဲ့အကြောင်းလည်းဖော်ပြထားပါရဲ့။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံမှာရိုက်တာသတင်းတော်အုပ်ကိုဖက်စီပီထောင်နဲ့ပြစ်ပေးခဲ့တာပါဝင်သတင်းမီဒီယာလွတ်လပ်ခွင့်ပေါ်ဖိနှိပ်မှုတွေကြေကြေပြင်းပြင်းရှိနေစေဖြစ်တဲ့အကြောင်းလည်းဖော်ပြထားတာပါ။အသက်ခံရနေရဆုတ်ခွာကြရတဲ့အရသာတွေနဲ့လူနည်းစုတွေထောင်ချီရှိခဲ့ကြောင်းနဲ့တိုင်းနဲ့ချီရဲ့ရဝင်းကြတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အထိစစ်တပ်ကလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာတွေကိုလည်းအစိုးရခန်းစားကကိုးကားဖော်ပြထားပါတယ်။မြန်မာစီးရွားကတော့ရဝင်းကြဆိုတဲ့အသုံးအနှုန်းကိုတော့တရားဝင်အတိအမှတ်ပြုလက်ခံထားတာမရှိပါဘူး။ Freedom House အစိုးရခန်းစားထဲမှာပဲအမေရိကန်မှာဒီမိုကရေစီလွတ်လပ်ခွင့်တွေတည်ရတာကြာဆင်းလာနေတာကိုလည်းဖော်ပြခဲ့တာပါ။တရားဥပဒေစိုးမိုးရေးအခြေအနေတွေပေါ်အခြေခံဖော်ပြလို့ရှိကြတဲ့သတင်းမီဒီယာတွေနဲ့တခြားဒီမိုကရေစီအခြေခံမှုတွေပေါ်တက်ခတ်ခံရတာတွေအတွက်လည်းသမ္မတဒေါ်နယ်ထရမ့်မှာတာဝန်ရှိတယ်လို့အစိုးရခန်းစားထဲမှာဝေဖန်ထားပါတယ်။ဒီမိုကရေစီတိုင်းပြည်တွေကိုအာဏာရှင်တွေကနောက်ဆုံးမှာအာဏာကိုချုပ်ကန်ခဲ့ကြတဲ့ပုံစံမျိုးနဲ့တူနေတယ်ဆိုပြီးတော့လည်းသတိပေးထားတာပါ။စင်ကစားထဲမှာလေးလာစစ်ထားတဲ့နိုင်ငံပေါင်း195နိုင်ငံနဲ့44ရာခိုင်နှုန်းရှိတဲ့နိုင်ငံပေါင်း86နိုင်ငံကိုတော့လွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေဖြစ်နေသတ်မှတ်ထားပြီး30ရာခိုင်နှုန်းရှိတဲ့59နိုင်ငံကတော့ဒီစိတ်ပိုင်းလွတ်လပ်တဲ့နိုင်ငံတွေဖြစ်သတ်မှတ်ထားတယ်လို့26ရာခိုင်နှုန်းရှိတဲ့နိုင်ငံပေါင်း50ကတော့လွတ်လပ်မှုမရှိတဲ့နိုင်ငံတွေဖြစ်နေလေအစင်ကစားထဲမှာသတ်မှတ်ပြဋ္ဌာန်းထားပါတယ်။